British Sweden ဆေးကုမ္ပဏီကြီး AstraZeneca ကသူတို့ထုတ်လုပ်မဲ့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးဆေးဝါးပစ္စည်းဆိုင်ရာကျန်းမာရေးစည်းမျဉ်းစည်းကမ်းတွေချမှတ်ထိန်းနေတဲ့ MHRA အဖွဲ့ရဲ့ခွင့်ပြုချက်ကိုရပြီဖြစ်တဲ့အတွက်စမ်းသပ်စစ်ဆေးမှုတွေကိုပြန်ပြီးလုပ်ဆောင်နေပြီဖြစ်ကြောင်းစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ AstraZeneca Oxford Coronavirus ကာကွယ်ဆေး AZD 1222အတွက်လူတွေနဲ့စမ်းသပ်မှုတွေလုပ်ဆောင်နေရကနေအင်္ဂါနေ့ကဆေးဆန်းခံတဲ့စေတနာရှင်တဦးစမ်းသပ်ဆေးအထိုးခံခဲ့ပြီးတဲ့နောက်နာမကျန်းဖြစ်လာတာတွေ့ရတဲ့အတွက်စမ်းသပ်မှုတွေကိုခေတ္တရပ်ဆိုင်းထားတာဖြစ်ပါတယ်။စမ်းသပ်စစ်ဆေးမှုတွေလုပ်နေချိန်အတွင်းခေတ္တရန်နာထားတာမျိုးဟာလုံယိုးလုံဆင်ဖြစ်ကြောင်းနဲ့တကယ်လို့လုပ်ငန်းစဉ်အတွင်းအပြေရှာမရတဲ့နာမကျန်းမှုတွေတွေ့တိုင်းလုပ်ငန်းစဉ်ကိုရပ်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ရတာဖြစ်ပြီးဒါဟာစမ်းသပ်စစ်ဆေးမှုအတွက်ယုံကြည်စိတ်ချရမှုကိုထိန်းထားနိုင်မှုဖြစ်ကြောင်းလည်းဆေးကုမ္ပဏီကပြောပါတယ်။AstraZeneca ကစမ်းသပ်နေတဲ့ကာကွယ်ဆေးဟာကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဖို့အတွက်ကြိုးစားနေတဲ့ထဲကနောက်ဆုံးဆင့်စမ်းသပ်မှုဖြစ်တဲ့အဆင့်3စမ်းသပ်မှုတွေလုပ်နေတဲ့ကာကွယ်ဆေး6မျိုးတွေကတစ်မျိုးဖြစ်ပါတယ်။ဒီဆေးကိုဩဂုတ်လ30ရက်နေ့ကစပြီးစည်တနာရှင်အယောက်3000နဲ့စမ်းသပ်ခဲ့တာဖြစ်ပါတယ်။